အိန္ဒိယကာကွယ်ရေးဦးစီးချုပ်ပို့ချုပ်ပင်ပင်ရာဝတ်ဟာမြန်မာနိုင်ငံကိုမေလ28ရက်ကနေ31ရက်အထိ၄ရက်ခရီးစဉ်အတွင်းနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်နဲ့တွေ့ဆုံဖို့ရှိသလိုတက်မတော်ခေါင်းဆောင်ပိုင်းတာဝန်ရှိသူတွေနဲ့ပါတွေ့ဆုံမှာဖြစ်ပါတယ်။ပို့ချုပ်ပင်ပင်ရာဝတ်ဟာတက်မတော်ကာကွယ်ရေးဦးစီးချုပ်ပို့ချုပ်မှုကြီးမင်းအောင်လှိုင်ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်ကာကွယ်ရေးဦးစီးချုပ်ကြီးဒုတိယပို့ချုပ်မှုကြီးဆိုဝင်းတို့နဲ့တွေ့ဆုံတဲ့အခါနှစ်နိုင်ငံလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေနဲ့အတူအထူးသဖြင့်နှစ်နိုင်ငံကြားစစ်ဖက်ဆက်ဆံရေးနဲ့ပတ်သက်လို့ဆွေးနွေးကြဖို့ရှိပါတယ်။၄ရက်ကြာခရီးစဉ်အတွင်းနေပြည်တော်မှာရှိတဲ့နိုင်ငံတော်ကာကွယ်ရေးတက္ကသိုလ် NTC ကအရာရှိဗိုလ်လောင်းတွေကိုမိန့်ခွန်းပြောဖို့ရှိပြီးပြည်ဦးလွယ်မှာရှိတဲ့စစ်တက္ကသိုလ်ကိုလည်းတွားရောက်မှာဖြစ်ပါတယ်။မြန်မာနဲ့အိန္ဒိယအိန္ဒိယနိုင်ငံတို့ကြားမှာနှစ်ပေါင်းများစွာခိုင်မာတဲ့ကုန်သွယ်ရေးနဲ့မိဖက်ဆက်ဆံရေးရှိခဲ့တယ်လို့အပြန်အလှန်ယုံကြည်မှုနဲ့နားလည်မှုပေါ်အခြေခံတဲ့ပူးပေါင်းဆောင်ရွက်မှုတွေလည်းရှိကြပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လထဲမှာသမ္မတဦးထင်ကျော်အိန္ဒိယနိုင်ငံကိုတွားရောက်ခဲ့ချိန်မှာလည်းနှစ်နိုင်ငံကြားထိစပ်နေတဲ့1640ကီလိုမီတာရှည်လျားတဲ့နယ်စပ်တစ်လျှောက်လုံခြုံရေးအဆောင်တပ်တွေကြားအပြန်အလှန်ပူးပေါင်းဆောင်ရွက်ရေးကိစ္စမြင့်တင်ဖို့သဘောတူညီခဲ့ပါတယ်။အိန္ဒိယနိုင်ငံဘက်ကတော့မြန်မာနိုင်ငံထဲမှာခိုးအောင်နေတဲ့အရှေ့မြောက်ပိုင်းဒေသကစစ်သွေးကြွတွေအရေးကိုစိုးရိမ်ပူပန်နေတာလည်းဖြစ်ပါလိမ့်ရှင်။